ထိုင်းနိုင်ငံထဲကိုဝင်ရောက်လာနေတဲ့ရွှေပြောင်းဝင်ရောက်သူတွေရဲ့အရေးကင်တွယ်တဲ့နေရာမှာမျက်မျှတတကင်တွယ်ဖို့လိုသလိုအရင်းခံပြဿနာကိုလည်းနားလည်ဖို့လိုတဲ့အကြောင်းထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးဆီဟာဆက်ဖွန်ကကရန်ကပြောဆိုတာကိုဒီကနေ့ထုတ်တဲ့ဘန်ကောက်ပို့သတင်းစာမှာရေးသားဖော်ပြပါရယ်။ရွှေပြောင်းဝင်ရောက်လာတဲ့သူတွေဟာစီးပွားရေးအကျပ်တဲ့အကြောင်းအနောက်စစ်နဲ့နှိမ်မနှိမ့်ဆက်မှုတွေကြောင့်ဘေးလွရာကိုထွက်ပြေးရင်းနဲ့ထိုင်းနိုင်ငံဘက်ကိုရောက်လာတဲ့သူတွေဖြစ်ကြောင်းထိုင်းနိုင်ငံစီးပွားရေးအတွက်အထောက်အပံ့ဖြစ်စေသလိုထိုင်းလူမှုအဖွဲ့အစည်းတွေရဲ့အစိတ်ပိုင်းလည်းဖြစ်ပါတယ်လို့ထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးကပြီးခဲ့တဲ့ရက်ပိုင်းကပဲကုလသမဂ္ဂရဲ့ရွှေပြောင်းနေထိုင်သူများဆိုင်ရာ IOM အဖွဲ့ကြီးနဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနတို့ပူးပေါင်းကျင်းပတဲ့ဆွေးနွေးပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲတရားမဝင်ရွှေပြောင်းသူတွေရဲ့အရေးနဲ့အတူအမျိုးသားလုံခြုံရေးစီးပွားရေးအကျပ်အတည်းနဲ့လူခွေချိုးဖောက်မှုတွေဆက်နွယ်မှုရှိတယ်ဆိုတာကိုလည်းသူကသတိပေးပါတယ်။ထိုင်းနိုင်ငံဟာ1980ပြည့်နှစ်တုန်းကကမ္ဘောဒီးယားပြည်တွင်းစစ်ကာလအိုးအိမ်ဆွန့်ခွာထွက်ပြေးလာသူကမ္ဘောဒီးယားနိုင်ငံသား3သိန်းလောက်ကိုလက်ခံခဲ့တယ်လို့မြန်မာနိုင်ငံဘက်ခြမ်းကပြည်ပခါတွေကြားကတန်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေကိုလည်းခေတ်အဆက်ဆက်အင်ရှင်ဖြစ်နေလက်ခံလာတဲ့နိုင်ငံလေးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲရိုဟင်ညာဒုက္ခသည်တွေတခြားနိုင်ငံကိုသွားဖို့ထိုင်းကိုလမ်းခူးလက်ဖြစ်နေလဲတုံးနေတာတွေရှိပါတယ်လို့ထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးကပြောဆိုထားပါတယ်ရှင်။